เมียนมาနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့လောက်ရောက်ကိုထောက်ခံကြောင်းရန်ကုန်မြို့မှာစန္ဒပြလှုပ်ရှားမှုတွေကိုတရင်ယူနေရင်တိုက်ခိုက်ခံရတာကြောင့်တရင်သမားတို့ချို့တန်ရာရခဲ့တဲ့အကြောင်းပြောပြပါမယ်ကျွန်မအက်ကနွန်ပါစုလေဖျားအနေမြို့တော်ခမ်းမရှိမှာဒီကနေ့မွန်လယ်ပိုင်းကတမတော်ကိုထောက်ခံကြောင်းစန္ဒပြကြတဲ့လှုပ်ရှားမှုကိုတွားရောက်တရင်ယူနေစဉ်လူအုပ်စုကတရင်သမားတွေကိုရိုင်းန န်ရာရခဲ့တဲ့ဒီလိုင်းကြာနယ်ကသတင်းထောက်ကိုဒူရင်ကျော်ကတော့ဘယ်ဘက်မြောက်ခုံမှာတန်ရာရခဲ့တာကြောင့်ခုနှစ်ချက်ထုတ်လိုက်ရပြီးအောက်နောက်နဲ့အာယုံကျော်ဌာနမှာစစ်ဆေးမှုခံယူနေတယ်လို့ VOA ကိုပြောပါတယ်
တော်တော်ကျင်းခေါင်းတော်တော်မူနေတယ်ဒီချုပ်ကချုပ်ပြီးပါတယ်အခုလောဆယ်ကအုံနောက်နဲ့အောင်ရောသွားနေတယ်ခုခုလိုက်စစ်ခိုင်းတော့အုံနောက်ဖိမှန်ပါတယ်အဲ့ဒါမြည်ပါတယ်ကိုတို့ကလည်းတရင်ရစီရင်လို့ဒါသူ့ဆန္ဒပြပွဲတွေတော့ချောက်လိုက်လာတာလေဒါပေမဲ့ဒီလိုအနေပြုတာကြတော့လေစင်မပြေဘူးကိုတွေကိုဆန္ဒပြတွေတော့ဘုံရိုက်တယ်ဆိုတော့ကိုတရင်ကတော့ဟိုလူကိုရွေးရပြဒီလူရွေးရပြရှိတာမှမဟုတ်ဟိုကြုံတဲ့လူပဲဒီလိုပဲပုံကောင်းကောင်းရကျင်တော့ရိုက်ကြတာပဲရှိအဲ့ဒီပုံမှာကျိုးပုံလေးပြိုက်လို့ဆိုတော့ပြန်ရှာတာတော့ဒါမလုပ်တင်တဲ့ကိစ္စတွေပြီးတော့ဒီဆန္ဒပြပွဲဥဆောင်တဲ့လူတွေကလည်းတရားတွေကိုစက်မဲ့ပေးတင်တယ်။သတင်းသမားတွေကလည်းနောက်ပိုင်းမှာကိုယ်တွေအနယ်ပြုတာဘူးဆိုတော့သတင်းယူဖို့တော့အရန်ခက်ခဲအများကြီးရှိကြတယ်လေ။အခုဒီနေ့ဆိုရင်မနက်ပိုင်းကသူအထုတ်ကန်တဲ့သတင်းတော့ယူလည်းရှိတယ်။အဲကိုရှိမှရင်ရန်ကြီးခံရတာသတင်းမှ၄-၅ယောက်လောက်ရှိတယ်ညီမ။အဲဒီအထုတ်ကန်တာ၂ယောက်လောက်တော့ရှိတယ်။
အခုဆန္ဒပြပွဲမှာပဲဂျပန်နိုင်ငံသားအလို့တရင်ထောက်တူလဲကိုတိလက်ရောက်တိုက်ခိုက်ခံရပေမဲ့ထိခိုက်မှုမပြင်းထန်ဘူးလို့လဲတရင်သမားတွေကပြောပါတယ်။ပြီးခဲ့တဲ့စနေနေ့ကလည်းပဟန်မြို့နယ်ကကျေးတွန်းဖရာအနီးတပ်မတော်ထောက်ခံဆန္ဒပြပွဲမှာတရင်ယူနေတဲ့အေယာဝတီတရင်ဌာနကတရင်ထောက်အမျိုးသမီးတူစပင်းဆွဲရန်ပြုခံခဲ့ရပါတယ်။နိုင်ငံရဲ့အခြေအနေမတိမငြိမ်ဖြစ်နေချိန်မှာတရင်သမားတွေကိုတိလက်ရောက်တိုက်ခိုက်ခံနေရတာကြောင့်သတိထားဖို့လဲမြန်မာနိုင်ငံသတင်းမီဒီယာကောင်စီတွဲဖက်အသွင်ရမှုတွေဦးမြင့်ကျော်ကတိုက်တွန်းပါတယ်
။ဒီလိုကိစ္စမျိုးနဲ့အခုပတ်သက်လို့တော့ဒီလုံခြုံရေးဖွဲ့စည်းတွေဟိုရဲတပ်ဖွဲ့တို့ဒီချိန်မှာတော့ဟို response လုပ်ဖို့တုံ့ပြန်မှုရဖို့ကခက်ခဲမဲ့အနေအထားရှိတယ်။နံပါတ်၁ကတော့သတင်းသမားတွေအထူးသတိထားဖို့ပဲဟိုသတိကြီးကြီးနဲ့သတင်းယူဖို့ပဲနံပါတ်၁တိုက်တွန်းနေတယ်ပေါ့နော်ဟိုကောင်စီအနေထားနဲ့လည်းအခုဟိုတွေးဖို့ဟိုခြုံဖို့တို့မဟုတ်ဆက်တွယ်ပြီးတော့ဒီကိစ္စကိုတိုင်ပင်ဖို့ကဟိုဆက်တွယ်ဟိုနေနေကဖုန်းလိုင်းတွေခေါ်လို့မရတဲ့ဟာတွေရှိတယ်အင်တာနက်တော့ရတဲ့နေရာတွေရနေပြီလောလောဆယ်တော့ဟိုဖွဲ့စည်းနေတယ်ဒီကိစ္စနဲ့ပတ်သက်ပြီးတရားမပြောဆက်တွယ်ဖို့ခက်ခဲရှိနေတယ်သို့တော့ဟိုကျွန်တော်တူချင်းအနေနဲ့တော့ဟိုပြောရရင်တော့ဒီနေ့သမားတွေဘေးအန္တရာယ်ကင်းရှင်းရေးကိုကိုတက်နိုင်ပြီးသတိပို့ပြီးတော့နှစ်ဆလောက်ထားဖို့လိုတယ်ပေါ့နော်ပြီးခဲ့တဲ့နှစ်ရက်အချိန်နေနဲ့တစ်ရက်အချိန်နေနဲ့ဒီနေ့အချိန်နေနဲ့ကဟိုလုံးဝမတူပွဲပြားတဲ့အနေအထားမျိုးတွေဖြစ်နေဒီအချိန်မှာတာဝန်ခံဖို့ဟုတ်လားတက်နိုင်တဲ့အဖြစ်အပျက်တွေကတာဝန်ယူဖို့ဆိုတာဟိုတာဝန်ခံမဲ့တာဝန်ယူမဲ့အနေအထားကဘယ်သူကတာဝန်ရှိတယ်မှမသိတဲ့အနေအထားမျိုးဖြစ်နေတယ်
ဆန္ဒပြလှုပ်ရှားမှုတွေနဲ့ပတ်သက်လို့သတင်းရေးသားဖော်ပြချက်တွေကိုသဘောမကျတာကြောင့်သတင်းသမားတွေကိုတိုက်ခိုက်သွားမယ်ဆိုပြီးအင်တာနက်လူမှုကွန်ရက်ပေါ်မှာမကြသေးခင်ကခြမ်းကြောက်တဲ့လှုပ်ရက်နဲ့ပတ်သက်လို့တက်ဆိုင်ရာအာဏာပိုင်တွေကိုအကြောင်းကြားမှဖြစ်ကြောင်းလဲဇန်နဝါရီ31ရက်နေ့မှာမြန်မာနိုင်ငံသတင်းမီဒီယာကောင်စီကသတင်းထုတ်ပြန်ထားပါတယ်သတင်းသမားတွေအနေနဲ့လည်းနိုင်ငံရဲ့အကြက်သေးကြသတင်းကြီးဝတ်နဲ့အညီပတ်မလိုက်ပဲအသက်နိုင်ဆုံးရေးသားဖော်ပြဖို့လေမြန်မာနိုင်ငံသတင်းမီဒီယာကောင်စီကတိုက်တွန်းထားပါတယ်